သမရဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအခြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုရွှေ့ပြောင်းလိုက်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။အခုလိုသမရဝင်းမြင့်နဲ့ပတ်သက်လို့ကင်တွယ်ပုံဟာဥပဒေကြောင်းထက်စာရင်လက်စားခြေလိုတဲ့သဘောနဲ့ကင်တွယ်တာလို့ဥပဒေပညာရှင်တချို့ကယူဆပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုမဆုမြတ်မွန်ပြောပြပေးပါဦးခင်ဗျာ။
သမရအဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအခြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုပြောင်းရွှေ့လိုက်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပြပါဗျ။သမရအဝင်းမြင့်ကိုထားဖို့တောင်ငူထောင်ထဲမှာတီးသန့်အဆောင်တစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါဗျ။ဇန်နဝါရီလ4ရက်ကလူငင်းချမ်းသာခွင့်ကျင်းပတဲ့ထဲမှာမပါတဲ့အပြင်ထောင်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့အပတ်ကမှတကယ်ပြောင်းရွှေ့ခဲ့တာဖြစ်တယ်လို့လည်းသူကပြောပြပါဗျ။ရှင်းနေကြီးဦးကြီးမြင့်ကတော့အခုလိုဆောင်ရွက်တာဟာဥပဒေကြောင်းတဲ့စာရင်ဂလဲစားခြေလိုတဲ့သဘောနဲ့ဆောင်ရွက်တာလို့သုံးသပ်ပါတယ်
။ဘိုးစာဥပဒေအရလုံလံမှုကလက်စားခြေနေတာဗမာနိုင်ငံဖြစ်နေတဲ့တရားစီရင်ရေးနဲ့နိုင်ငံရေးအခြေအနေကလက်စားခြေနေတာလက်စားခြေနေတာအဲ့ဒီဟာကိုကျွန်တော်တို့ကဥပဒေရှုတော့မှကြည့်မယ်ဆိုရင်အဲဘလို့မှမမြင်နိုင်ဘူးပေါ့နော်။အချက်ပြရမယ်ဆိုရင်တမရကြီးကိုတမရလို့မမြင်တော့ဘူးသူတို့ကလက်စားခြေတာပေါ့နော်။သူတို့ရဲ့ပါးကောင်လို့ပဲမြင်တော့လေအဲ့ဒီအတွက်မန္တန်ဝန်ထဲစိတ်ထိခိုက်တယ်ဆိုတော့ပြောချင်ပါလေနော
်တမရအဝင်းမြင့်ကိုထောင်ပြောင်းရွှေ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာမထုတ်ပြန်တယ်လို့ VOA ကဆက်သွယ်မေးမြန်းဖို့ခုထိဆက်သွယ်လို့မရသေးပါဘူးအချင်းဦးစီးဘက်ကတော့ဖြေဆိုဖို့ငင်းဆန်ပြီးလုံခြုံရေးအရာပြောဆိုခွင့်မရှိဘူးလို့ပြောပါတယ်တမရတာဝန်ထမ်းဆောင်ခဲ့သူတဦးကိုအခုလိုဆောင်ရွက်တာမျိုးမလုပ်သင့်ဘူးလို့ဥပဒေသမားတဦးကလည်းအခုလိုတုံ့သက်ပါဗျာဒီ
လိုပုံစံမျိုးပေါ့ကျွန်တော်ကျင်းတော်ဥပဒေမှာဆိုဘလို့တုံ့လာတော့ဘူးပေါ့စိတ်ပြေကနာလို့တုံးတယ်နိုင်ငံတော်အစ်နာပေါ့နော်စိတ်ပြေကနာတွေကသူတို့ရဲ့ဒီယာဉ်ခန္ဓာတရနဲ့ကဲ့ရစီလျော်တဲ့အရက်ဒီကမျိုးမှာပဲကောင်းမွန်ပါပေါ့နော်ကောင်းမွန်ပါတကယ်ဂုံသိက္ခာရှိသွားသာရှိမှသာရှိသိတော်ရဲ့လို့တောင်းမြင်ပါတယ်အဲ့လိုပုံပုံမျိုးကဟိုတကယ်ကြောက်ဖြစ်တဲ့အချိန်ပေါ့တောင်းထောင်းလို့နေရာမျိုးကတော့သိတော်မှုမရှိဘူးလို့မြင်တယ်ကတောင်းထောင်းဒီဘိုးအစ်တော်အစ်မဟုတ်ဘူးကတိစင်ကျင်းထောင်းလို့ခုဖြစ်တယ်သမရတအုပ်ကိုဖားရတဲ့နေရာတော့မဟုတ်ဘူးလို့ကျားတော့ဒီဥပဒေပဲအမြင်နေရရောခုနကဒီခုနကနတ်ဆိုင်ကဒီအချင်းကြီးမှနေခဲ့ဘူးတဲ့တောင်ထောက်ဆောင်ကဘူးရဲ့အရာရှိပြောင်းအနေနဲ့ပြောရင်တော့ဒါမသိဘူးလို့ကျားတော့ဒါမြင်နေတယ်ဒါဒီကောလာဟလမမှန်ကြမှာဒီနဲ့လို့ပဲကျားတော့သိပေါင်းတာပေါ့
ဦးဝင်းမြင့်ဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021 February လ10ရက်နေ့မှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူကိုစစ်ကောင်စီကစူပူအောင်လှုံ့ဆော်မှုပုံမှန်905ခါခွေတဘာဝဘေးဒဏ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ရွေးကောက်ပွဲကော်မရှင်အပေါ်မလျော်ဩစာပြုမှုရာဇသက်ကြီးပုံမှန်130ကကြီးအပြင်ရဟတ်ရင်ဝယ်ယူငှားရမှုနဲ့ပတ်သက်လို့အာဂရိလိုက်စားမှု၅မှုတို့အတွက်စုစုပေါင်းထောင်ဒဏ်12နှစ်ချမှတ်ထားပါတယ်ပြီးခဲ့တဲ့2022ဒီဇင်ဘာလကုန်ပိုင်းမှာတမရဦးဝင်းမြင့်ကိုရောအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုပါသူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုအပြီးအပြတ်အမိန့်ချခဲ့ပါတယ်။တောင်ဆန်းစုကြည်ကတော့ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့အထိနေပြည်တော်အကျဉ်းထောင်ထဲမှာပဲထားရှိတယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်အဝိုင်းကသိရပါတယ်။တမရအတွက်ရောတောင်ဆန်းစုကြည်အတွက်ပါအစားအသောက်နဲ့ရိတ်ခါတွေကိုပြီးခဲ့တဲ့ဇန်နဝါရီ18ရက်နေ့အထိနေပြည်တော်ကရဲစခန်းတစ်ခုမှာပေးပို့ခွင့်ရခဲ့တယ်လို့သူကပြောပါတယ်။တောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ရှေ့နေတွေကတော့တပတ်တစ်ချိန်တွေးဆောင်ခွင့်ရဖို့အတွက်အချင်းဦးစီးဘက်ကိုတင်ပြထားတယ်လို့သိရပါတယ်။ဒါကိုခွင့်ပြုမပြုဆိုတာကတော့အချင်းဦးစီးဘက်ကပြန်ဖြေတာမရှိသေးဘူးလို့လည်းသိရပါတယ်ရှင်။